ော့ကနေအငားရည်ငားစီးလို့ရတယ်လေ grab ဆိုတဲ့အငားရည်ဝန်ဆောင်မှုရန်ကုန်မှာစနေပြီဆိုတာနိုင်ငံတကာနည်းပညာသတင်းတွေမှာအတော်လေးဖော်ပြကြတယ်ကိုသားညုံကြီ
း grab ဆိုတာကရှေ့တောင်အရှနိုင်ငံတွေမှာလူသုံးများတဲ့အငားရည်ဝန်ဆောင်မှုမဟုတ်လားကားငှားခြင်းလို့ရှိရင် online ပေါ်မှာသူ့ရဲ့ grab application ကတစ်စင်ငှားလိုက်အောင်ပဲအမေရိကကယူပါလိုမျိုးအငားကားဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အာရှကဥပါရီနဲ့အပြိုင်လုပ်ငန်းလို့ဆိုပြီးတော့ grab ကိုနှမ်းရှင်ပြောကြတာမဆွမြမော
grab ကတော့စင်ကာပူအခြေစိုက်ကုမ္ပဏီပါစင်ကာပူမလေးရှား타이ဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာသူ့ရဲ့ application based taxi အငှားကားဝန်ဆောင်မှုကိုပေးနေတာအခုမြန်မာနိုင်ငံမှာပါလုပ်ငန်းကိုချဲ့ထွင်လိုက်တယ်ဆိုတာကိုစိတ်ဝင်စားနေကြတာပါ grab taxi ကတော့လောလောဆယ်မှာအစမ်းသဘောနဲ့စလုပ်နေတာတဲ့ဒီ license ရှိထားပြီးသားအငှားရင်ခတ်နေနေနဲ့ပဲရန်ကုန်မြို့မှာစလုပ်နေတယ်လို့ grab company ရဲ့ဈေးကွက်မြင့်နေရေးဆိုင်ရာဒုတိယအကြီးအကဲ Sherrod Go ရဲ့အပြောကို financial times သတင်းထဲမှာဖော်ပြထားပါတယ်ရှင်မောင်းတွေဘက်ကဝန်ဆောင်မှုကောင်းကောင်းပေးနိုင်ဖို့နဲ့သူတို့အငှားရင်တွေရဲ့လုံခြုံစိတ်ချရမှုပိုင်းတိုးတက်အောင်လို့အစာပိုင်းမှာအဓိကအာရုံစိုက်သွားမှာဖြစ်ပါတယ်တဲ့စိတ်ချကောင်းဖို့နဲ့ဝန်ဆောင်မှုပေးနိုင်ဖို့အတွက်အလေးထားလုပ်သွားမယ်လို့ဆိုထားတဲ့ရှင
် Grab Taxi in ရန်ကုန်ဆိုပြီးတော့သူတို့ရဲ့အငှားရင်ဝန်ဆောင်မှုကိုရန်ကုန်မှာစနေတဲ့သတင်းတွေနဲ့တစ်ဆက်တည်းပြောကြတာကတကဘာလုံးမှာလူသုံးများတဲ့ Uber ကလည်းသူတို့ရဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာမကြခင်စဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းပြ
TechCrunch Online သတင်းတစ်ခုအရဆိုလို့ရှိရင် Uber ကရန်ကုန်တိုင်းအစိုးရနဲ့ညှိနှိုင်းနေပုံရတဲ့ကိုသားညုံရဲ့ဤပညာကိုအခြေခံတဲ့အငှားရင်ဝန်ဆောင်မှုကိုမြန်မာနိုင်ငံမှာစနိုင်ဖို့အတွက်ရန်ကုန်တိုင်းအစိုးရနဲ့အတူတွဲလုပ်ဖို့ဆွေးနွေးမှုတွေမှာတိုးတက်မှုရှိတဲ့အပေါ် Uber ကတော်တော်လေးကျေနပ်တယ်လို့ Uber ပြောခွင့်ရသူကဒီ TechCrunch ကိုပြောထားတာကိုးကားဖော်ပြထားတယ်ရှင
်။ Online ဆက်သွယ်ရေးကိုအခြေခံပြီးတော့ဝန်ဆောင်မှုပေးနေတဲ့ Uber ကလည်းမြန်မာနိုင်ငံလိုလက်ကင်ဖုန်းသုံးသူ၊ Internet သုံးသူအများများရှိနေတဲ့နိုင်ငံမှာသူရဲ့လုပ်ငန်းကိုချဲ့ဖို့ကြိုးစားနေတာမဆန်းဘူးလို့ပြောရမယ်မဆွေမမွေမြန်မာနိုင်ငံမှာနည်းပညာတိုးတက်ဖို့အတွက်အထောက်ပံ့ပေးနေတဲ့ဖန်တီးရအဖွဲ့ကိုတည်ထောင်တဲ့ David Madden က TechCrunch သတင်းဌာနကိုပြောထားချက်အရဆိုရင်မြန်မာနိုင်ငံမှာလက်ရှိအသုံးပြုနေတဲ့ SIM card ပေါင်း50တန်းလောက်ရှိတယ်တဲ့
အဲ့ဒါကြောင့်လဲ online ကိုအခြေခံတဲ့ဝန်ဆောင်မှုလုပ်ငန်းတွေပို့ပို့များလာတာပေါ့ကိုသားညုံရဲ့တကယ်တော့မြန်မာနိုင်ငံမှာလေဒီ mobile application ကိုသုံးပြီးတော့အငှားကားငှားနိုင်အောင်လုပ်ထားတဲ့ဝန်ဆောင်မှုကနှစ်ခုတောင်ရှိပြီးသားပါHello Caps ဆိုတာနဲ့ Owe Right ဆိုတဲ့လုပ်ငန်းနှစ်ခုပါကျမတို့ဝိုင်းတော်သူမအေးသနာကျော်ကသူရန်ကုန်ရောက်တော့အဲ့ဒီထဲကတစ်ခုကိုဆန်းပြီးတော့စီးကြည့်ခဲ့တယ်လေ
ကျမကဒီ application နဲ့ taxi ကိုဘာလို့ငှားပြစ်တာလဲဆိုတော့ပေါ့နော်တခြား taxi တွေလည်းအဲ့ချိန်မှာတော့လာနေတယ်ဒါပေမဲ့လည်းအဲ့ application နဲ့ငှားရတဲ့ taxi ကအခုချက်ချင်းလေဟို10မိနစ်2မိနစ်နေရောက်လာမယ်နောက်ပြီးတော့ဒီ application နဲ့ငှားရတဲ့ taxi ရင်မောင်းကသူ့ရဲ့မှတ်ပုံနဲ့နံပါတ်ပါညာတွင်ပြီးသားကလည်း application နဲ့မှာမြင်ရတယ်ဆိုတော့ကျမကလည်းအဲ့ဒါကိုငှားစီးပြစ်တာပေါ့နော်စီးကြည့်မယ်ဆိုတာလည်းပါတာပေါ့နော်ဘယ်လိုမျိုးလဲဆိုပြီးတော့နောက်တော့ကျတော့သူတို့ဈေးမေးကြည့်တော့လေဈေးကဟိုရိုးရိုး taxi တွေထက်လည်းပိုပြီးတော့သူတို့ကဈေးမယူဘူးသူတို့တက်မှတ်ထားပြီးသားပေါ့နော်သူတို့ဆက်ကနေပြောရတဲ့အတိုင်း charge လုပ်တယ်ဆိုတော့ကျမကအားယုံကြည်ရတယ်လို့ထင်တယ်အဲ့ကြောင့်မလို့လဲစီးပြစ်တာပေါ့နော်နောက်ပြီးတော့သူတို့လမ်းညွန်တဲ့စနစ်ကလည်းသူတို့က GPS နဲ့တခါရဲ့မြေပုံစနစ်နဲ့တခါရဲ့ပြနေတာပေါ့လမ်းမှာသူတို့ကားတွေပါရင်ကျက်တယ်ဆိုရင်လည်းကားကျက်လို့ကားရက်ထားရရင်ဈေးနှုန်းတစ်မျိုးအနေနဲ့ပြောင်းယူတယ်တက်တက်ဟိုစားဒီသူတို့ရိုးရိုး taxi တွေတစ်ချိန်လုံး minute နဲ့လောက်ပြီးတော့ charge လုပ်နေတဲ့အတိုင်းပတ်စံမလုတ်ဘူးဆိုတော့ကြတော့အဲ့ဒါအဆင်ပြေတယ်။ပတ်စံပေးတော့ကြတော့လေဆက်ထဲကနေတွက်ပြီးသားလာတယ်။လာရဲဆိုတော့ဟိုနည်းနည်းမှန်မှန်ကန်ဖြစ်တယ်လို့စိတ်ကျမှခံစားရလို့အဲ့ဒီဟိုစား application taxi ကိုသုံးပြတာပေါ့နော
်။ American မှာ Uber ငှားစီးရနဲ့ဗမာပြည်မှာအဲ့လို application အခြေခံတဲ့ကားငှားစီးရနဲ့ကွာခြားချက်ကဘာလို့ပြောလို့ရမလဲရှင့်။
ကွာချားချက်ကတော့ဟိုအဓိကကွာချားချက်ကတော့ပတ်စံပေးတဲ့စနစ်လိုပဲပြောရမယ်ပတ်စံပေးတာကတော့ဒီမှာတခါရဲ့ credit card ထဲကယူလိုက်တယ်ဆိုတော့ဟိုကိုကဘာမှလုပ်စရာမလိုဘူးဗမမပြေကတော့အဓိက credit card သုံးမနေဘူးဆိုတော့ကြတော့ကိုသွားခြင်းတဲ့နေရာရောက်တော့မှဒီ taxi သမားကနေပြီးတော့ဟိုဘယ်လောက်ကြလဲဆိုတော့သူက set ထဲကနေကြည့်ပေးတာအဲ့ဒါပဲအဓိကကွာချားတာပါ
mobile application ကိုအခြေခံထားတဲ့အငှားကားဝန်ဆောင်မှုလုပ်ငန်းတွေကတမယိုးချ taxi လုပ်ငန်းတွေထက်ကိုလူတွေပိုသုံးလာကြလို့တချို့နိုင်ငံတွေမြို့တွေမှာဆိုရင်ဒီ taxi driver တွေက Uber ကိုဆန္ဒပြကြတဲ့သတင်းမျိုးတွေလည်းမကြာခဏကြားရပါတယ်။သုံးတဲ့သူဘက်ကကြတော့အဆင်ပြေမှုရယ်တက်တောင့်တက်တာဘလောက်ရှိသလဲဆိုတာရယ်လုံခြုံစိတ်ချရမှုရယ်ကိုပဲအဓိကကြည့်ပြီးတော့ကားငှားကြတာကို
mobile app တွေနဲ့ကားငှားနိုင်အောင်လုပ်ပေးထားတဲ့လုပ်ငန်းတွေလို့ပြောလို့ရှိရင်အငှားကားတွေအများကြီးရှိတဲ့လုပ်ငန်းတွေကိုလည်းမထင်ကြနိုင်ဘူးဗျ။အမေရိကက Uber တို့ Lyft တို့လုပ်ငန်းတွေကိုကြည့်ရင်သူတို့ကနည်းပညာကိုပဲစိုက်တာကိုယ်ပိုင်ကားရှိပြီးတော့ရင်ပေါင်းမှတ်တမ်းကောင်းတဲ့သူဘယ်သူမှမစိုးသူတို့စီမှာကားမောင်းလို့ရတယ်အသေးစိတ်ကတော့ Uber ကုမ္ပဏီမှာအငှားရင်မောင်းနေတဲ့မတ်တနာကပြောပြပါလိမ့်မယ
် Uber ကားမောင်းတင်တယ်ဆိုရင် registration လုပ်တာ Uber app ကို download လုပ်ပြီးတော့ကိုယ့်ရဲ့နာမည်ကိုယ့်ရဲ့ ID number ကိုယ့်ရဲ့ကား license number ကား license ကိုလည်း scan လုပ်ပြီးတော့ online ကနေပြီးတော့ပဲသူတို့ပို့ပေးလိုက်ရတယ်ကိုနဲ့ပတ်သက်တဲ့ဟာတွေအကုန်လုံး online ကနေအကုန်လုံး scan လုပ်ပြီးတော့သူတို့ပို့ပေးလိုက်ရုံပဲတခုပဲ အဲ့ဒါပါလဲဆိုတော့ကားကို registration လုပ်တဲ့ဟာကိုကားကသူက2006နောက်ပိုင်းဟာအစ်စ်ဖြစ်ရမယ်အဲ့တော့အဲ့ကားနဲ့ပတ်သက်တဲ့ဥစ္စာဦးပဲသူတို့အရေးချင်းနဲ့သူတို့ quality နဲ့ပြည့်မီလားမပြည့်လားဆိုတာကားကိုသွားပြရတယ်သွားဆစ်ရတယ်ပေါ့အဲ့ဒါတခုပဲအပြင်မှာသွားလုပ်ပါတယ်ကျွန်တော်ကဟိုမနေ့ပိုင်းဆိုအလုပ်ရှိတယ်လေအဲ့တော့ကိုကအလုပ်အားတဲ့အချိန်တွေပဲကိုကြိုက်တဲ့အချိန်တွေမောင်းကျင်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုက Uber ကိုဖွင့်လိုက်ပြီးတော့online လုပ်လိုက်အောင်ပဲ online လုပ်လိုက်လို့ရှိရင်အဲ့ဆိုရင်ကြည့်ကျင်တဲ့လူတွေကကိုယ်မြင်တယ်အဲ့ကိုမောင်းကျင်တဲ့အချိန်မှာမောင်းကျင်လို့ရှိရင် offline လုပ်လိုက်အောင်ပဲနောက်ပြီးတော့မောင်းနေတဲ့အချိန်မှာလည်းကိုကနောက်တယောက်ကိုတမခေါ်ကျင်တော့ဘူးဒီတယောက်ကိုပဲပို့ကျင်တယ်ဆိုတော့အဲ့မောင်းနေရင်လည်းလေကိုက offline လုပ်ထားလို့ရတယ်နောက်တယောက်မတင်ကျင်လို့ရှိရင်ကိုစိတ်ကြိုက်ကိုကအကုန်လုံးလုပ်လို့ရတယ် online offline
နောက်တစ်ခုကဒီလုံခြုံမှုနဲ့ပေါ့နော်လုံခြုံမှုနဲ့စိတ်ချရမှုကဘယ်လိုရှိလဲ
security အရာလည်းအရန်ကောင်းတယ်လို့ပြောရမယ်မောင်းတဲ့လူအတွက်ကစီးတဲ့လူအတွက်ကစီးတဲ့လူအဘက်ကနေကြည့်လို့ရှိရင်မောင်းတဲ့လူကလည်းသူက register လုပ်ထားတာမှာကိုယ့်ရဲ့ SS number လည်းပေးထားရတယ်ဓာတ်ပုံလည်းပေးထားရတယ်ဒီ Uber app ကိုထွင်ထားတဲ့လူကဒီကျွန်တော်တို့ရဲ့အလုပ်ရှင်လို့ပြောလို့ရတာပေါ့နော်သူတို့ကကိုယ်ပင်နေရာရောက်နေတယ်ဆိုတာကိုအကုန်လုံး online ကနေပြီးမြင်နေရတယ် Uber မောင်းတဲ့လူနဲ့ Uber စီးတဲ့လူနဲ့ဟိုအဲ့ဒီ app ကထိပ်ပေးတာဆိုတော့စီးတဲ့လူကဘသူဆိုတာကိုလည်းသူတို့ကသိနေတယ်မောင်းတဲ့လူကဘသူဆိုတာလည်းသူတို့ကသိနေတယ်ဘယ်ဟိုသွားတယ်ဘယ်ဟိုမောင်းသွားတယ်ဘယ်ဟိုရောက်နေတယ်အဲ့ဒါတွေအကုန်လုံးက online ပေါ်နေအကုန်လုံးသိနေစီးကျင်တဲ့လူကလည်း online ကနေပြီးတော့ခေါ်လိုက်ပြီးတော့စီးလို့ရတယ်မောင်းကျင်တဲ့လူကလည်း online ကိုဖွင့်ပြီးတော့မောင်းလိုက်လို့ရတယ်ဆိုတော့စီးတဲ့လူအတွက်ကောမောင်းတဲ့လူအတွက်ကော online အဖွင့်အပိတ်လုပ်ပြီးတော့မောင်းမယ်စီးမယ်ဒီလိုပဲဆိုတော့အရန်အကျိုးရှိပါတယ်ဒီ
အမေရိကန်မှာ Uber အငှားရမောင်းနေတဲ့မတ်တနာရှင်းပြသွားတာပါ။တည်င်းတွေအရဆိုလို့ရှိရင်တော့ Uber လုပ်ငန်းလဲမြန်မာနိုင်ငံမှာမကြခင်ရောက်လာတော့မှာပါ။နိုင်ငံတကာနည်းပညာတိုးတက်မှုရှုထောင့်ကကြည့်လို့ရှိရင်မြန်မာနိုင်ငံမှာတိုးတက်ဖို့အများကြီးလိုနေသေးပေမဲ့လည်းစီးပွားရေးရှုထောင့်ကကြည့်ရင်တော့ချဲထွယ်လုပ်နိုင်တာတွေကအများကြီးမို့နိုင်ငံတကာနည်းပညာလုပ်ငန်းကြီးတွေကအခုထက်ပိုပြီးတော့မျက်စိကျလာလိမ့်မယ်လို့လေးလာသူတချို့ကတော့သုံးသပ်ကြပါတယ်ရှင်။